Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ VOA American အစီအစဉ်2023ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line တိုမီတာ3250ကနေတိုက်ရိုက်ဖန်ယူနာဆက်နေပါတယ်။ကျွန်မနန်းလာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ American သမ္မတ Joe Biden Israel သွားဖို့ပြင်ဆင်နေတဲ့အချိန်မှာပဲ Gaza စစ်ရုံတစ်ခုမှာကြီးမားတဲ့ပေါက်ကွဲမှုကြောင့်လူရာနဲ့ချီတိုက်ဆုံးပွဲရှိနေပါတယ်။ကမ္ဘာ့ကျတဲ့အချိန်အများကြီးတဲမှာရိန်ဂျာလူမျိုးတွေရဲ့အတိဒုက္ခကိုမမေ့ကြဘူးနိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်တခါဂါဇာမှာဖြစ်နေတဲ့ပြိပခါမှာအရတားပြည်သူတည်ကြည်မှုနဲ့ပတ်သက်ပြီးတော့မြန်မာနယ်ပွားကျူးတွေရောမြန်မာမွတ်စလင်တွေကပါလက်မခံကြပါဘူ
းအစ္စရေးစစ်တပ်ကဟားမတ်အဖွဲ့ကိုတိုက်ခိုက်တာတွေစတင်လာချိန်ကစလို့အစ္စရေးနဲ့လက်ဗနွန်နဲ့ဆက်မတင်မှမှုတွေကြီးထွားလာနေတာမြန်မာနိုင်ငံတော်ဖန်စီနေဆက်တပ်ဖြတ်သားတွေအပါအဝင်ဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအရက်ဖက်ဖွဲ့အစည်းတွေကမှတ်တမ်းတင်နေတာစတဲ့သတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမြင့်ကြီးဩဇာယူကရိန်းမြန်မာလွှမ်းမြောက်ရေးတိုက်ပွဲနိုင်ရှင်ချင်းနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းတင်ပြပေးပါရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုသွားဖို့ပြင်ဆင်နေစမှာပဲအင်္ဂါနေ့ညကဂါဇာစစ်ရုံထိမှန်ပေါက်ကွဲခဲ့တဲ့အတွက်လူရပေါင်းများစွာသေဆုံးခဲ့ရပါတယ်ဒီတိုက်ခိုက်မှုမှာသေဆုံးသူကရှိတယ်လို့ပါလက်စတိုင်းအနာဝိုင်ဖွဲ့ကပြောပါတယ်ဂါဇာမြို့က LRL Arab စစ်ရုံတိုက်ခတ်ခဲ့တဲ့အတွက်အစ္စရေးကိုဟာမားအဖွဲ့ကအပြစ်တင်လိုက်ပါတယ်အစ္စရေးစစ်တပ်ကတော့ဒါဂွန်ကြီးဆိုလိုက်ပြီးပါလက်စတိုင်းဂျီဟတ်အဖွဲ့ကပြစ်ခတ်ခဲ့တဲ့ဒုံးကြီးကလမ်းလွှဲပြီးစစ်ရုံကိုထိမှန်သွားတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဂျီဟတ်အဖွဲ့ကလည်းသူတို့ပြစ်တာမဟုတ်ဘူးလို့ပြောပါတယ်။ဟာမတ်စ်အဖွဲ့ကတော့စစ်ရုံတိုက်ခိုက်တာကလူမျိုးသုံးသတ်ဖြတ်မှုဖြစ်တယ်လို့ဆိုလိုက်ပြီးဖက်စစ်အကြမ်းဖက်အစိုးရရဲ့ရာဇဝတ်မှုကျူးလွန်တဲ့အကြီးအကဲမျက်နှာကိုနောက်တစ်ကြိမ်ဖွင့်လစ်ပြလိုက်တာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဒီချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ကိုမသွားမီတယ်လီဗီကိုဝင်မယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်အက်ဒူလာအစ်ဂျစ်သမ္မတအဒယ်ဖော်တာ LCC နဲ့ပါလက်စတိုင်းအရဗီဖွဲ့သမ္မတမာမော့ခ်အဘတ်တူနဲ့တွေ့ဆုံဖို့ပြောလင့်ထားတာပါဒါပေမဲ့မကြသေးမီကနောက်ဆုံးရရှိခဲ့တဲ့ AP သတင်းအရဆိုရင်တော့ပါလက်စတိုင်းသမ္မတဂျော်ဒန်ပြည်နဲ့အစ်ဂျစ်သမ္မတတို့ကအစည်းအဝေးကိုဖျက်လိုက်တယ်လို့သိရှိရပါတယ်ဂျီရာနီဘလီရဲ့ဒုံးကြီးစနစ်လိုအဓိပ္ပာယ်ရနိုင်တဲ့ ATACMS ဒုံးကြီးတွေနဲ့ရုရှားတပ်တွေကိုအင်္ဂါနေ့ကယူကရိန်းကစတဲ့အသုံးပြုပစ်ခတ်လိုက်ပါတယ်မကြမီရဲ့ပိုင်းကတာဝေးပစ်ပယ်ဒိတ်တဒုံးကြီးအရေးအတွက်အနေငယ်ကိုအမေရိကန်ကယူကရိန်းကိုရှုံးဝယ်ပေးခဲ့ပြီးတဲ့နောက်အခုလိုပစ်ခတ်လိုက်တာပါ DADA CMS ဒုံးကြီးတွေနဲ့ယူကရိန်းဟာရုရှားထိမ်းချုပ်နယ်မြေအတွင်းပိုင်းတွေကိုအဝေးကနေပစ်ခတ်နိုင်တော့မှာဖြစ်ပါတယ်ယူကရိန်းကိုပေးလိုက်တဲ့ ADA CMS ဒုံးကြီးမော်တော်ကအဟောင်းဖြစ်ပြီးမြေပြင်ကနေကီလို190အထိပဲပစ်ခတ်နိုင်တော့ပါမော်ဒယ်တစ်ကတော့ကီလို300အထိပြတ်နိုင်ပါတယ်လို့အမည်မဖော်လို့တဲ့ American Tower ရှိသူဦးက VOA ကိုပြောပါတယ်။ Model အစ်ကပို့ပြီးတော့လည်းမြန်ဆန်ပါတယ်။ Storm Shadow လို့ခေါ်တဲ့အလားတူဒုံးကြီးမျိုးကို UK က Ukraine ကိုပေးထားပြီးဖြစ်ပါတယ်။ဒီဒုံးကြီးကတကီလို150အထိသွားနိုင်ပေမဲ့လေယာဉ်ကနေပဲပြစ်လို့ရတာပါ။ဒါပြင် Ukraine ကို F-16 တိုက်လေတွေနဲ့ပေးမဲ့ညွန်ပေါင်းအဖွဲ့ကို American ကပူးတွဲဥဆောင်လို့ပြီးခဲ့တဲ့အပတ်ကအမေရိကန်ကာဝေးဝန်ကြီးရိုက်တ်အော့စတင်ကပြောပါတယ်။ဒါပေမဲ့ဒီတိုက်လေရင်တွေတိုက်ပွဲမှာအသုံးပြုဖို့လာပေါင်းများစွာနေချင်းတင်ကြအောင်မှမို့ငွေဦးကြမှာပဲတိုက်ပွဲမှာမြင်ရမယ်လို့ပြောပါတယ်။အတန်းနဲ့ညာတဲ့ဒုံးကြီးတွေနဲ့ AI ခေါ်ဉာဏ်ရည်ထုဖြစ်ပေါ်တိုးတက်ရေးမှာအသုံးပြုနိုင်တဲ့ခေတ်မီကွန်ပျူတာချစ်တွေကိုတရုတ်ပြည်ကမတင်ပို့ဖို့အမေရိကန်ကုန်သွယ်ဝန်ကြီးဌာနကအင်္ဂါနေ့ကထိန်းချုပ်လိုက်ပါတယ်။မျိုးသားလုံးချုံရင်းနဲ့လူခွင့်ဆရာအကျိုးဆက်တွေဖြစ်လာမှာကိုကာကွယ်ဖို့အတွက်ရည်ရွယ်ပြီးသတ်မှတ်ချက်အတွေကိုပြဋ္ဌာန်းချမှတ်လိုက်တာဖြစ်တယ်လို့ကုန်သွယ်ဝန်ကြီးဂျီနာရေမွန်ဒိုကပြောပါတယ်။ပြဋ္ဌာန်းချက်အတွေကြောင့်ကမ္ဘာနံပါတ်1နဲ့ကမ္ဘာနံပါတ်2စီးပွားရေးနိုင်ငံကြီးတွေကြားမှာပို့ပြီးတင်းမာလာနိုင်ပါတယ်။နိုင်ငံဆက်ဆံရေးတိုးတက်ဖို့အတွက်ခိုင်မာတဲ့ခြေလှမ်းတွေလမ်းဖို့တရုတ်ကအမေရိကန်ကိုပြောထားခဲ့တာပါ။တရုတ်ပြည်ကိုတင်ပို့နေတဲ့ဒပိုင်းလျက်ကူပစ္စည်းအများစုကိုမကတ်တတ်ထားပါဘူး။ဒါပေမဲ့အမျိုးသားလူကြုံရင်းနဲ့လူခွေရေးပေါ်ချင်းချောက်လာနိုင်တယ်လို့သတ်မှတ်ပြီးဆိုရင်တော့မာမိတ်တွေနဲ့ပြက်ပြက်တတ်တာပူပေါင်းဆောင်ရွက်ပါတယ်လို့ Miss Raymond ကတရင်နောက်တွေကိုပြောလိုက်ပါတယ်။ဒါမဲ့ Novemala San Francisco မြို့မှာကျင်းပမဲ့ Asia Pacific စီးပွားရေးပူးပေါင်းဆွေးနွေးမှုထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီချစ်ဖင်နဲ့ဘေးပန်းတွေ့ကြဖို့ American သမ္မတ Joe Biden ကအကြံပြုထားပေမဲ့အတည်ပြုချက်တော့ခုထိမရရှိသေးပါဘူးခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ5.25kHz 12.33 MHz 5.40kHz 14.3 MHz 5.51kHz 5.89 MHz 5.90 MHz 5.95 MHz နဲ့ kHz 190 kHz 1905 MHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမျိုးရီကဆက်လက်တင်ဆက်နေတာပါကမ္ဘာကျတဲ့အခြေအနေအများကြီးထဲမှာရိုဟင်ဂျာလူမျိုးတွေရဲ့အတ္တိဒုက္ခကိုမမေ့ကြဘူးနိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကအင်္ဂါနေ့ကတိုက်တွန်းလိုက်ပါလေရိုဟင်ဂျာဒုက္ခသည်တွေကူညီဖို့အတွက်ရောအာရှနိုင်ငံတွေပေါ်ဝင်တော့ဝင်ပို့လျှော့ချဖို့အတွက်ပါရမုံကိုပို့ပြီးလိုအပ်နေတယ်လို့မဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်မြန်မာနိုင်ငံတွင်းမှာလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေပြီးအာဖဂန်နစ္စတန်ယူကရိန်းနဲ့အရှေ့နယ်ပိုင်းဒေသကအကျတဲတွေကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီတွေကပို့လို့ခက်ခဲလာနေတယ်လို့လည်းမစ္စတာဂရန်ဒီကဘန်ကောက်မြို့မှာကျင်းပတဲ့အစည်းအဝေးမှာပြောကြားပါတယ်ဒီအစည်းအဝေးကိုဘင်္ဂလားဒေ့ရှ်၊ဗြိတိန်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့အမေရိကန်ပြည်ထောင်စုတို့ဟာကိုယ်စားလှယ်တွေနဲ့ရိုယာဥဆောင်အဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်မြန်မာကိုယ်စားလှယ်တော့မပါဝင်ရဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဘာဘာဘဲလော့စ်ကပြောပါတယ်ကုလသမဂ္ဂလိုအပ်တယ်လို့ခန့်မှန်းထားတဲ့ရမုံငွေရဲ့40ရာခိုင်နှုန်းပဲရရှိပါသေးတယ်လို့လည်းအစည်းအဝေးမှာတင်ပြသွားခဲ့ပါတယ်ဗြိတိန်နိုင်ငံကရိုဂျာဒုက္ခဒေတွေအတွက်ပေါင်း5,000,000,000အမေရိကန်ဒေါ်လာအထက်5,000,000,000ထက်ဝင်ကြောင်းဗြိတိန်နိုင်ငံဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်မြန်မာစစ်တပ်ကိုအေးအေးယူလာမဲ့လမ်းကြောင်းအလုံးနဲ့အချိန်မဆိုင်ပြက်ပြက်သားသားအေးအေးယူဆောင်ရွက်ဖို့ကုလသမဂ္ဂထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေကိုအရက်ပက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။အမည်မဖော်ပြလိုတဲ့အဖွဲ့82ဖွဲ့အပါအဝင်မြန်မာနိုင်ငံဒေသတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကကုလသမဂ္ဂထွေညီလာခံကိုအောက်တိုဘာလ18ရက်နေ့စွဲနဲ့ပေးပို့တဲ့အိတ်ဖွင့်ပေးစာမှာအခုလိုတောင်းဆိုလိုက်ကြတာပါ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအပြည့်စုံမှုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုတဲ့ကုလလူခွင့်ရေးမဟာမင်းကြီးရဲ့တောင်းဆိုချက်ကိုလည်းရပ်ပဲအဖွဲ့အစည်းတွေကတခဲနဲ့ထောက်ခံလိုက်ကြပါတယ်။နိုင်ငံတကာဥပဒေအောက်မှာမြန်မာစစ်တပ်ကိုတာဝန်ယူတာဝန်ခံခိုင်းတာမရှိဘူးဆိုရင်မြန်မာစစ်တပ်ဟာလူမျိုးစုံတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်လက်ပြီးကျူးလွန်နေမှာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာမှာပြောထားပါတယ်။လူကြိုင်းကောင်စီအမြန်မာနိုင်ငံစုတ်ချက်ချက်1699ကိုချမှတ်ခဲ့ပေမဲ့တနေ့လောက်ကြာတဲ့အချိန်ဘာမှအကောင့်ထဲမပေါ်နိုင်ခဲ့တဲ့အတွက်စိတ်ပြတ်မိတယ်လို့လည်းအရက်ပဲဖွဲ့စည်းတွေကပြောပါတယ်။တနေ့မှကြီးကဘရဆယ်မြို့မှာဆွေဒင်နိုင်ငံသားနှစ်ဦးနဲ့ကိုတပ်ဖြတ်ခဲ့တဲ့အစိုးရတနက်တမတယောက်ကိုဘယ်ဂျီယံနိုင်ငံရဲတပ်ဖွဲ့ကရှာဖွေတည်ပါတယ်။အခင်းဖြစ်ပွားရာနေရာနဲ့မဝေးလာတဲ့ဘောလုံးပွဲမှာကစားနေတဲ့ဘယ်ဂျီယံဆွေဒင်ဘောလုံးပွဲကိုလည်းအာရဘိုင်တွေကရက်ဆိုင်လိုက်ပြီးဘောလုံးပွဲကြည့်သူတွေဟာတနားကြီးကြာကွင်းထဲမှာနေနေခဲ့ကြပါတယ်။လိမ္မော်ရောင်ရောင်ပြအင်ဂျင်ဝစ်ဆင်ထားတဲ့တင်းမဟာစကူတာစိုက်ကဲနဲ့အဲ့ဒီနေရာကိုရောက်ချီလာကစိုက်ကဲပေါ်ကဆင်းအနည်းကသွာလာနေသူတွေကိုပြစ်ခတ်ခဲ့ပြီးစိုက်ကဲနဲ့ပြန်လဲထွက်ခွာသွားခဲ့တာကိုပြည်သူတယောက်ကဗီဒီယိုမှတ်တမ်းတင်ထားခဲ့ပါတယ်။အစ္စရာနိုင်ငံတော် IS အဖွဲ့ရဲ့ယုံကြည်ချက်မျိုးကိုအားကျတပ်ဖြတ်တာဖြစ်တယ်လို့လူမှုမီဒီယာပေါ်မှာတစုံတစ်ယောက်ကဒီတပ်ဖြတ်မှုအတွက်သူတာဝန်ရှိတဲ့အကြောင်းရေးသားလိုက်ပါတယ်။ဒီပြစ်ခတ်မှုကအစ္စရေးပါလက်စတိုင်းအရေးနဲ့ဆက်ဆက်နေတော့ကိုအခုထိတော့မတွေ့ရသေးဘူးလို့ Federal အစိုးရရှေ့နေရုံးရဲ့ပြောရေးဆိုခွင့်ရှိသူ Eric Van Dux ကပြောပါတယ်။အကြောက်တရားနဲ့အစိုးရဝါဒီတွေကကျွန်တော်တို့လူဖွဲ့စည်းအတွင်းမထုတ်ဖောက်နိုင်ပါဘူး။ပြည်သူတွေလုံးချုပ်စိတ်ချရပါမယ်။အမုန်းတရားဘယ်တော့မှမနိုင်စေရလို့ဥရောပပါလီမန်ဥက္ကဋ္ဌရိုဘတ်တာမက်ဆိုလာကပြောပါတယ်ခင်ဗျာ
ထိုက်တန်ရောက်သတင်းတွေကိုဥတင်မောင်တန်းကြီးညာခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားပါတော့မယ်အရင်ဆုံးတော့ကမ္ဘာသတင်းတွေမှာထိတ်ဆုံးကနေရယူနေတဲ့ Israel Hamas ပဋိပက္ခနဲ့ဆက်နွယ်တဲ့သတင်းဆောင်မတွေကိုဥစွာတင်ဆက်ပေးပါမယ်ကာဇာကမ်းမြောင်ဒေသမှာအစ္စရေးစစ်တပ်ကဟားမတ်အဖွဲ့ကိုတိုက်ခိုက်နေတာတွေစတင်လာချိန်ကစလို့အစ္စရေးနဲ့လေဘနွန်နယ်စပ်မှာတင်မာမှုတွေကြီးထွားလာနေပါတယ်။ ကာဇာမှာအစ္စရေးရဲ့ကျူးကျော်တိုက်ခိုက်မှုတွေကသူတို့ကိုပဋိပက္ခတွေပဝင်လာအောင်ဆွဲသွင်းရာရောက်တယ်လို့လက်ဘနွန်လက်နက်ကိုင်နိုင်ငံရေးအဖွဲ့ Hezbollah ကအစ္စရေးကိုသတိပေးပြောဆိုထားပါတယ်။အင်မတန်ရှုပ်ထွေးပြီးတော့အကုန်ကြအများမဲ့စစ်ပွဲထဲမှာလက်ဘနွန်နိုင်ငံမဖြစ်မနေပါလာရတဲ့အခြေအနေဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ဒီအကြောင်းလက်ဘနွန်နိုင်ငံဘေးရုတ်မြို့ကနေ Jacob Russell ပြောတဲ့သတင်းကိုတော့မှတ်ခင်ဖြူရဲကတင်ပြပေးထားပါတယ်ရှင်။
ကာဇာကမ်းမြောင်ဒေသကိုဝေရောက်တိုက်ခိုက်သိမ်းယူဖို့အစ္စရေးဘက်ကပြင်ဆင်နေကြပါပဲ။တဟာသူတို့ကလက်ရှိပြည်ပခါမှာပါလာအောင်လုပ်နေတာဖြစ်တယ်လို့လက်မလို့လက်လက်ကိုင်းနိုင်ငံကြီးအဖွဲ့ Hezbollah ကပြောဆိုလိုက်တာပါ။အစ္စရေးစစ်တပ်နဲ့ Hezbollah တပ်တွေအကြားလက်နိုင်ငံ20လျှောက်အပြန်အလှန်တိုက်ခိုက်မှုတွေမကြာခဏဖြစ်ပွားလေရှိတယ်လို့ဒီလိုနယ်စပ်တင်းမာမှုတွေဖြစ်နေတာကတော့နှစ်အတော်ကြာနေပါပြီ။နှစ်ဖက်စစ်ပွဲကြီးဖြစ်တဲ့အဆင့်အထိပြန်မရအောင်ထိန်းသိမ်းဖို့စစ်ဆင်ညှိနှိုင်းထားတဲ့စည်းမျဉ်းသတ်မှတ်ချက်တွေကိုနှစ်ဖက်လုံးကအခုချီတော့လိုက်နာနေပါတယ်။ဒါပေမဲ့ Israel နဲ့ Hamas ပြည်ပကစတင်ပြီးရက်အနည်းငယ်အတွင်းမှာပဲလက်မလို့နဲ့စစ်တရှောက်မှာလည်း Israel နဲ့ဂျင်းမာမှုတွေပိုဆိုးလာနေပြီးတော့အကြမ်းဖက်မှုတွေအတွင်းနှစ်ဖက်စလုံးထိခိုက်တည်ရတာတွေလည်းရှိခဲ့ပါတယ်
။ Compared to the previous rules of engagements and the attacks that happened in the past 2 days,
အရင်စစ်ဆင်ညှိနှိုင်းထားတဲ့စီးမင်းတွေနဲ့ပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုနှိုင်းယှဉ်ကြည့်ရင်တင်းမာမှုတွေပိုဆိုးလာတာတွေ့နိုင်ပါတယ်။ဒါ့အပြင်အခြေအနေကလက်ရှိပေါင်းတွင်းမှာပဲကျွန်တော်တို့အရင်ကမြင်တွေ့ခဲ့ရတဲ့အကြမ်းဖက်မှုတွေတဆင့်တူပိုဆိုးလာတာမျိုးဆက်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကဒီသတ်မှတ်ချက်စီးမင်းပေါင်းတိုင်းဆက်နေသွားမလားဆိုတာကတော့မေးခွန်းထုတ်เสียပါ
။လက်မလို့နိုင်ငံအထင်းမှာတော့ Hezbollah တွေဟာတရားမျှတတဲ့တိုက်ပွဲဘက်ကနေခုခံသူတွေအဖြစ်ထောက်ခံမှုရထားကြပါတယ်။Hezbollah ထောက်ခံသူတူကအခုလိုပြောပါတယ
် Snap okay to Israel to help Palestinian people children
Palestine သားကလေးငယ်တွေနဲ့ရက်သားတွေကို Israel ကနာကျင်အောင်လုပ်နေတာကအဆင်မပြေပါဘူးစီရဲကိုစီရဲနဲ့တုံ့ပြန်ရပါမယ
်ဒီလိုမြင်တဲ့သူတွေရှိတယ်လို့အထောက်ချခုနဲ့ Lebanon စစ်ပွဲကိုမမေ့နိုင်သေးတဲ့သူတွေကလည်း Israel နဲ့ Hezbollah ကြားနောက်တစ်ချိန်စစ်ထက်ဖြစ်မှာကိုမလိုလားကြားပါဘူ
း Kharab Byut
ကျွန်တော်တို့ကြောက်တာပေါ့ဗျာကျွန်တော်တို့အိမ်တွေနဲ့ကျွန်တော်တို့ရဲ့တိုင်းပြည်ကိုဖျက်ဆီးပစ်မှာကိုလေကြုံခဲ့ရတာတွေကလုံလောက်နေပါပြီထပ်မကြုံရင်တော့ပါဘူ
းအစ္စရေးနဲ့နောက်ရင်စစ်ဖြစ်လို့ကြုံရတဲ့ပျက်စီးဆုံးရှုံးမှုတွေကထိရှာလွယ်တဲ့လက်မလွန်ပြည်တွင်းနိုင်ငံရေးအခြေအနေပေါ်မှာပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကနေဒီအရှေ့လေပိုင်းစင်တာကမိုဟာနက်ဟာဂျီယလီကပြောပါတယ်
If there's an Israeli, a massive Israeli bombing campaign out of 2006,
Lebanon နိုင်ငံတွင်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်စေခဲ့တဲ့2006 Israel ဘုံကျဲတိုက်ခိုက်မှုကြီးလိုမျိုးအခြေအနေတွေထပ်ဖြစ်လာရင်တော့ Lebanon နိုင်ငံတွင်မှာအစိုးရအပြောင်းလဲတွေပါဖြစ်လာနိုင်ပါတယ
်။ Hezbollah တွေကတော့တခြား Lebanon နိုင်ငံသားတွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းပေးဖို့စိတ်ဝင်စားပုံသိမ်းမတွေ့ရပါဘူး။လူဝင်တန်းမျိုးကို24နာရီအတွင်းမှာသိမ်းပစ်လို့ရတယ်လို့အမိမဖော်လို့တဲ့အကြီးတန်း Hezbollah တပ်မှုတူက VOA ကိုပြောပါတယ်။ပြရုံမျိုးတော်မှာပါတီအဖွဲ့ရုံးတွေရှိတယ်လို့တခြားအဖွဲ့တွေကိုထောက်ခံတဲ့သူတွေကတိုက်ခိုက်လာမယ်ဆိုရင်လေခုခံဖို့အသင့်ရှိတယ်လို့သူကပြောပါတယ်။လက်မလို့နိုင်ငံဟာစစ်ပွဲကာလနောက်ပိုင်းပြည်လဲထူထောင်ရေးကြိုးစားနေရဆဲဖြစ်တယ်လို့လူမှုစီးပွားအချက်အလက်အများပြားကိုကံရွယ်ဖြည့်ရှင်းနေရတာဖြစ်ပါတယ်။စစ်ပွဲရဲ့ရရှိအကျိုးဆက်တွေကနေပြည်လဲထူထောင်ရေးကြိုးပမ်းနေတာမှာဒီအတွက်လိုအပ်တဲ့ရန်ပုံငွေကြေးတွေရရှိဖို့က Hezbollah အဖွဲ့ရဲ့စွမ်းဆောင်နိုင်မှုအပေါ်မှာအများကြီးမူတည်နေတာလည်းဖြစ်ပါတယ်ရှင်
။မကင်ပြူတွေတင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အစ္စရေးနဲ့ပါလက်စတိုင်းဖက်ဂါဇာကမ်းမြောင်ကစစ်သွေးကြွတဲ့အကြားစစ်ရေးပဋိပက္ခကြီးထွားလာနေချိန်မှာပဲအရှေ့လေပိုင်းအရေးနဲ့ပတ်သက်လို့ဥရောပနိုင်ငံကောင်ဆောင်တွေအရေးပေါ်ဗီဒီယိုကတဆင့်အစီအဝေးနဲ့ဒီကနေ့ကျင်းပပါတယ်အစ္စရေးဖက်ကလူ1400လောက်သေဆုံးခဲ့တဲ့ဟားမတ်စ်အဖွဲ့ရဲ့နေဆက်ဖြတ်ကျော်တိုက်ခိုက်မှုအပြီးအစ္စရေးဖက်ကလက်တုံ့ပြန်တိုက်ခိုက်မှုတွေကြားမှာပါလက်စတိုင်းပြည်သူ2900ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်နေ့စဉ်တည်ဆုံတဲ့အရေးအတွက်ထပ်တိုးနေပြီးတော့တီလိုတည်ဆုံမှုတွေကြောင့်ဒီပတိပခအပေါ်ဥရောပနိုင်ငံတို့ရဲ့သဘောထားလဲကွဲလွဲချက်တွေရှိလာပါတယ်။ Henry Richwell ပြောတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြထားပါတယ်ရှင
်။ဂါဇာကမ်းမြောင်ဒေသအစ္စရေးနဲ့ပါလက်စတိုင်းပြည်ပခကအရှေ့လေပိုင်းနယ်နိမိတ်ကိုကျော်လာမှာတင်းမာမှုတွေကြီးထွားမှာကိုဥရောပနိုင်ငံတွေစိုးရိမ်နေပါတယ်။ထကြောင်လေဥရောပနိုင်ငံခေါင်းဆောင်တွေဒီနေ့အရေးပေါ်ထိပ်သီးအစည်းအဝေးကျင်းပတော့
ဗျ It has a potential to worsen tensions between communities
လူအဖွဲ့အစည်းတွေကြောင်းမှာတင်းမာမှုတွေပိုဆိုးလာနိုင်တဲ့အခြေအနေရှိနေတယ်လို့အကြမ်းဖက်မှုတွေကိုအားပေးအားမြောက်လုပ်တယ်လို့ဖြစ်လာနိုင်ပါတယ်လူတွေအစုလိုက်နေရဲစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုအုပ်စုလိုက်အများပြားခိုလုံရတာမျိုးလည်းဖြစ်လာနိုင်ပါတယ
် Hamas စစ်သွေးကြော်ရီစီးနေတဲ့စတဲ့အချိန်မှာဥရောပနိုင်ငံတွေ Israel ဘက်ကပြေးဝရက်ခဲ့ကြပါတယ် ဒါမှမဟုတ်ဂါဇာကမ်းမြောင်မှာအစ္စရေးဘက်ကအရှိန်မြှင့်တိုက်ခိုက်တဲ့အချိန် EU ခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေပုံစံမျိုးမျိုးထွက်လာခဲ့တာပါ။ဟာမတ်စ်ဘက်ကရပ်သားတွေဒါဇင်နဲ့ချီတိုက်ခိုက်တဲ့အစ္စရေးနိုင်ငံတောင်ပိုင်းကိုတောက်ကြနေကသွားခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌအာဆနာဘွန်ဒလရီကတော့Israel ကခိုင်မာရတဲ့သူပါ
Israel has the right to defend itself in fact it has the duty
Israel နေနဲ့သူ့ကိုယ်သူကာကွယ်ဖို့အခွင့်အရေးရှိပါတယ်ဒါဟာတကယ်တော့သူ့ပြည်သူတွေကိုကာကွယ်ဖို့တာဝန်ပ
ါဥရောပပါလီမန်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကော်မတီခွဲဥက္ကဋ္ဌ Natalie Lysit ကတော့ Ursula von der Leyen ကိုဝေဖန်ပါတယ် Israel ဘက်ကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားရမယ်ဆိုတာပြောဦးမေ့နေခဲ့တယ်ဆိုပြီးဝေဖန်တာပါEU နိုင်ငံသားကြီးမူဝါဒရေးအကြေကဲဂျိုဆက်ဘော်ရိုကလည်းအစ္စရေးအနေနဲ့ဂါဇာကိုသိမ်းမယ်ဆိုရင်နိုင်ငံတကာဥပဒေကိုစန့်ကျင်တာဆိုပြီးပြီးခဲ့တဲ့သတင်းဘက်ကဝေဖန်ခဲ့ပါတယ်။နိုင်ငံရေးအရပြောဆိုပုံတွေမတိမတာကွဲလွဲလာတယ်လို့အရှိလေပိုင်းရေးအသုံးသက်သူတွေမြင်ပါတယ
်။ I think we're already seeing some of the Western policy makers backtracking.
အနောက်နိုင်ငံတွေကမူဝါဒချမှတ်တဲ့သူတွေကြားမှာနောက်ကိုပြန်ဆုတ်သွားတာအခြေအနေပြန်သုံးသပ်တာတွေကိုကျွန်တော်တို့တွေ့ပြီးပြီလို့ထင်ပါတယ်။သူတို့ကငါတို့အစ္စရေးနဲ့အတူရပ်တည်တယ်ထောက်ခံတယ်ပါလက်စတိုင်းပြည်သူတွေရဲ့အသက်လုံခြုံမှုနဲ့အကာအကွယ်ပေးတာကိုလည်းလိုချင်တယ်ဆိုပြီးပြောနေတာပါ။
ဒီအမြင်တွေကဥရောပနိုင်ငံတွေကပြည်သူတွေရဲ့အသံကိုကိုစားပြုတယ်လို့လည်းတချို့ကပြောဆိုကြပါတယ
် They do have solidarity for Israel I think you
သူတို့ကအစ္စရေးနဲ့သွေးစည်းမှုကိုပြသပါတယ်တိုက်ခိုက်ခံရတဲ့အနေအထားကြောင့်ပါဒါပေမဲ့ရေရှည်ကြတော့ဂါဇာမှာလူတွေထောင်ပေါင်းချီအသက်ခံနေရတာကိုတွေ့လာရပါတယ်ဒါကြောင့်ပြောင်းလဲသွားနိုင်ပါတယ်
ဒါပေမဲ့အစ္စရေးဘက်ကပြောင်းလဲမယ့်ပုံမရှိဘူးဆိုတာကိုလည်းသတိထားမိကြပါ
ဘူး I think the Israelis also will be more resilient in
အစ္စရေးဘက်ကအနောက်နိုင်ငံမူဝါဒချမှတ်သူတွေပြောတာဝေဖန်ပြောဆိုတာတွေကိုပိုပြီးကြံ့ကြံ့ခံရင်ဆိုင်မယ်အန်တုမယ်လို့ကျွန်တော်ထင်ပါတယ်ဒါငါတို့စစ်အကြမ်းဖက်တိုက်ခိုက်သွားတဲ့လူရက်ကိုကြည့်ဟာမတ်အဖွဲ့ကိုတုံ့တင်ဖို့ဘာပဲလုပ်ရလုပ်ရလုပ်မယ်ဆိုပြီးပြောလာနိုင်ပါတယ
်ဒေတာတွေဥရောပသမဂ္ဂလုံမှုဆောင်ကော်မရှင်အဖွဲ့ကကာဆာကမ်းမြောင်ဒေသလူသားချင်းစာနာမှုကူညီဒေါ်လာ89သန်းအထိသုံးစတိုးပေးမယ်လို့ကြေညာလိုက်ပါတယ်။အစ္စရေးဘက်ကကာဆာကမ်းမြောင်ကိုလုံးဝပြည်သက်သိမ်းမယ်ဆိုပြီးပြောဆိုနေချိန်မှာအခုလိုဖေးတဲ့ကူညီတွေကိုလိုအပ်နေသူတွေလက်ထဲဘယ်လိုရအောင်ပို့ပေးမလဲဆိုတာကိုတော့တည်တည်ဝဲဝဲမသိရသေးပါဘူးခင်ဗျာကျွန်တော်သိချင်ဘူးပါ
few american အတိုင်းရဲ့ဗဟုနည်းနဲ့စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ဂါဇာဖက်မှာဖြစ်နေတဲ့စီးရီးပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့ပတ်သက်လို့မြန်မာနယ်ပွားတွေဘယ်လိုရှုမြင်ကြလဲဆိုတာကြီးကြရအောင်ပါဂါဇာကမ်းမြောင်ဒေသမှာဖြစ်နေတဲ့ Israel Hamas စစ်ပွဲနဲ့ပတ်သက်လို့သဘောထားအမြင်အမျိုးရှိကြပေမဲ့မြန်မာပြည်ပွား Jew တွေနဲ့မြန်မာ Muslim တွေကြားတဦးနဲ့တဦးဆက်လက်ဖိမကူညီရည်တည်နေကြကြောင်းခေါင်းဆောင်အသီးသီးက VOA ကိုပြောကြပါတယ်မြန်မာကျူးအဖွဲ့အစည်းကောင်းဆောင်ကိုဆံမီနဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်းပင်ခံကော်မတီပြောခွင့်ရကိုကျော်ဝင်းကိုမှတ်အင်ဂျင်နိုင်ကဆက်သွယ်နေမြန်တင်ပြထားပါတယ်
။ Israel ကဟာမတ်စ်တွေကိုတိုက်နေတဲ့စစ်ပွဲဟာလူသားတွေကိုဒိုင်းတပွဲအသုံးချနေတဲ့အစိုးရစစ်သေးကြအဖွဲ့ကအမြင့်ပြတ်ချိန်မုံမှုဖြစ်တယ်ဆိုတဲ့အမြင်တွေရှိနေတယ်လို့ Israel ဘက်ကအပြင်းထန်အင်အားသုံးတိုက်ခိုက်နေတဲ့အတွက်ပါလက်စတိုင်းကလေးငယ်တွေအပါအဝင်အရက်သားတွေထောင်ထဲချီတည်ဆုံတဲ့ဖြစ်ရပ်ကြောင့်အစ္စရေးအစိုးရဟာစစ်ရာဇဝတ်မှုနဲ့အခြားပြင်းထန်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချနေကြတာပါအစ္စရေးနိုင်ငံပိုင်းနဲ့ထဲဟာမတ်စ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အပေါ်မှာတော့မြန်မာဂျူးဖွဲ့စည်းကောင်းဆောင်ကိုဆံမီကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်ဟုတ်မင်္ဂလာပါကျွန်တော်တို့ဘာပြီမှာဘလောက်ပဲမတူကွဲပြားနေပါစေကျွန်တော်တို့အားလုံးတဦးနဲ့တဦး supporting လုပ်တယ်ဆိုတဲ့အချက်ကလေးကတော့တကယ်ကိုဟိုချီးမြှင့်ကြပါအဲ့တော့အဲ့ဒီကအဲ့တော့တခြားနိုင်ငံတွေမှာခုနလိုပေါ့နော်အစ္စရေးနိုင်ငံမှာဘယ်နိုင်ငံမှာပဲဘလို့ဆက်ဖြစ်နေပါစေကျွန်တော်တို့ရဲ့အားလုံးဘာသာပေါင်းဆိုရင်ညီညွတ်မှုကမပြတ်သွားဘူးလို့ပါတယ် Jewish community ya Muslim community Christian community Bahai Hindu Buddhist အလုံးနဲ့ကျွန်တော်တို့တဟဇာတာတည့်ပြီးတော့နေလာခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီကျွန်တော်တို့တခါတလေပေါ့နော်ခုနလိုဟို Israel နဲ့ပတ်သက်ပြီးဆွေးနွေးစရာတွေပါရှိခဲ့အစည်းအဝေးမှာဆွေးနွေးစရာရှိခဲ့ရင်တော့မှအမြင်မတူတာကိုကျွန်တော်တို့အလုံးရင်တစ်ပြေးနဲ့ discussion လုပ်ကြတယ်ဒါပေမဲ့ဒီ9ရက်နေ့မှာကျွန်တော်တို့ဖြစ်ဖြစ်ခဲ့တဲ့အဖြစ်ဖြစ်ပေါ့နော်ဒီအော်တိုဘာ9ရက်နေ့မှာဖြစ်ဖြစ်ခဲ့တဲ့အဖြစ်ဖြစ်ကတော့ဒါကမ္ဘာအဆိုးဝါးဆုံးသော terrorism လို့ကျွန်တော်ပြောလို့ရတယ်။ဒါဖြစ်လို့လဲဆိုတော့တော် terrorism ပေါင်းများစွာရှိတဲ့အထက်မှာအခုဒီတစ်ခေါက်ကတော်တော်ဆိုးသွားတယ်။အဖေရဲ့ အရှိမသမီးကိုတတ်တယ်ကျွန်တော်တို့သားသမီးတွေအရှိမမိဘကိုတတ်တယ်အသက်80ကျော်နော်အဲ့လိုမျိုးပုံစံတတ်တတ်ခဲ့တဲ့နောက်ဒေဗင်းပြီးဖြတ်တယ်စားတဲ့ဥစ္စာတွေတချို့ပုံရိပ်တွေကိုလည်းအွန်လိုင်းမှာတော့တွေ့နေရမှာပေါ့နော်ဆိုတော့ဒီဟာတကယ်ကိုလူမဆန်လို့နဲ့အတရဇင်ဖြစ်တဲ့အတွက်ကျွန်တော်တို့ပေပါတာပဲလူမျိုးပေနိုင်ငံသားမဆိုဒီလိုဖြစ်ပျက်ကိုဟိုရှုံချမယ်လို့ကျွန်တော်ပြောချင်မိပါတယ
် Jewish Day အနေထားပေါ့နော်တကပါလုံးမှာရှိတဲ့ဒီ Jewish Day ကလည်းမျိုးစုံတုံ့ပြန်ကြတယ်နောက်အခုတစ်ဖက်မှာလည်း Israel နိုင်ငံရဲ့ရပ်တည်နေတဲ့အနေထားလည်းရှိနေတော့အပေါ်မှာကြတော့ဒီအခုဖြစ်လာတဲ့ကိစ္စအပေါ်မှာကိုနိုင်ငံနဲ့ပတ်သက်ပြီးတော့ကိုဒီ Jewish အတိုင်းဝိုင်းတို့ဘာလို့ပေါ့နော်ဒါတွေရောဘလို့ရိုက်ခတ်မှုတွေရှိလဲတွေ့ရလဲရှင
်ကျွန်တော်မြန်မာပြည်မှာတော့ခုနလို Jewish community ကအရန်သိငယ်တဲ့အတွက်တော့ဟိုထွေထူးတော့မရှိပေမဲ့တခြားနိုင်ငံတွေမှာတော့ရိုက်ခတ်မှုတော့တော်တော်များများရှိပါတယ်ဒါပေမဲ့ခုနကျွန်တော်ပြောလို့ပေါ့နော်ဒီဟာဘာသာရေးနဲ့လည်းမပတ်သက်ဘူးနိုင်ငံရေးနဲ့ဆိုလဲပတ်သက်ပြီမဲ့ဒါပေမဲ့ဒီဟာတော်တော်စိုးရွားလာတဲ့ဟို terrorism ပေါ့နော်ခုနလိုအချို့တွေကပြန်ပြောကြတာလည်းရှိမှာမြန်မာပြည်မှာဆိုလည်းရှိတာပေါ့နော်ဒါ Israel ရဲ့တုံ့ပြန်မှုပေါ့ Israel ရဲ့ retaliation Israel ရဲ့တုံ့ပြန်တဲ့အခါမှာလည်းPalestine ဘက်ကပြည်သူတွေထိခိုက်တယ်ဆိုတဲ့အတွက်ဒါတော့တွေ့နေရမှာပဲအဲ့တော့အဲ့တော့လည်းကျွန်တော်တို့လည်းစိတ်မကောင်းဘူးဒါပေမဲ့ကျွန်တော်တို့နားလည်ရမှာဒီ Palestine ဒီ Hamas ပေါ့နော်အဓိက Hamas ကသူ့ရဲ့တုံးတဲ့အစိုးရဆုံးလက်နက်ဆိုတာတခုရှိတယ်အဲ့ဒါကတော့ human shield ကျွန်တော်တို့လူသားဒိုင်းတပွဲတုံးတာပေါ့သူတို့ရဲ့ပြည်သူတွေကိုသူတို့လူသားဒိုင်းတပွဲတုံးတယ်ဘာဖြစ်လို့လဲဆိုတော့သူတို့ Israel ကိုတိုက်ခဲ့တဲ့အခါမှာသေးရုံတွေကနေတိုက်ခိုက်တယ်ခလီတွေကျောင်းတွေကနေတိုက်ခိုက်တယ်အဲ့တော့ Israel ကပြန်တိုက်ခဲ့တဲ့အခါမှာအဲ့ဒီနေရာတွေထိတယ်ပေါ့နော်ဆိုအဲ့ဒါကိုလည်းကျွန်တော်တို့နားလည်ဖို့လိုတယ်အဲ့တော့ကျွန်တော်ပေမဲ့ဘယ်ဘက်ပါလို့ဆိုပေါ့နော်ခုနကလို့ကျွန်တော်တို့ Israel ဘက်ကလည်းပြင်မဲ့တဲ့ပြည်သူတွေအများကြီးအသက်ဆုံးရှုံးရလို့ Palestine ဘက်ကလည်းပြင်းမဲ့တဲ့ပြည်သူတွေအများကြီးသုံးချရတယ်ဘယ်သူပဲမဆိုကျွန်တော်တို့လူသားချင်းစာနာတဲ့အနေနဲ့စိတ်မကောင်းဖြစ်မိပါတယ
်အလားတူပဲ Israel Hamas စစ်ပွဲဟာဘာသာရေးနဲ့မသက်ဆိုင်ဘူးလို့မြင်ကြောင်း Washington DC ကိုရောက်ရှိနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပြောခွင့်ရကိုကျော်ဝင်းက VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလို့ပြောပါတယ
်ကျွန်တော်အိမ်တော်ဖေးမှာဂျူးဖေးအောင်ရှိတယ်ပေါ့နော်ဆိုတော့ဒါဥမာကျွန်တော်တို့ခုပြည်စဉ်းစားလို့ရအောင်ဒီဂျူးဖះเจ้าဟာမွတ်စလင်တွေရဲ့ပတ်ပတ်လေပတ်လေမှာရှိနေတဲ့နေသားပါเนาะပလီနဲ့လည်းသိမ့်မဝေးဘူးဆိုတော့ဒီဂျူးဖះเจ้าဟာကျွန်တော်တို့ငငယ်လေးကလေးကဒီဂျူးဖះเจ้าကိုတော့ကင်ထားတာမွတ်စလင်တော့ကင်ထားတာဒီဟာကိုလူကာဖလာလောက်တာတယ်ဒါကိုဆောင်းလျှောက်တယ်တန်ရှင်းကူညီဝိုင်းပေးတာနီနာပဝင်ချင်အားလုံးကတမွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေသားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစက်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စာအနေထိုင်စာဝတ်နေထိုင်တဲ့ပုံစံတွေကတော်တော်လေးနှိမ့်ဆက်တယ်ဂျူးဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိဘူး။နောက်ဒီရာဇဝင်ကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတယ်။ဥရောပမှာရင်ဆိုင်ခဲ့ရတာအရှိလေဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူး။ရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိမ့်ကုတ်တယ်ဆိုတာ။ဆိုတော့ဂျူးတွေအနှိမ့်ကုတ်ခံခဲ့ရတာဥရောပမှာပတ်ပတ်ဆက်ဆက်နှိမ့်ကုတ်ခံခဲ့ရတယ်။နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါဥရောပနေပြီးတော့သူတို့ဖျက်ပြေးလာတယ်။ခလုံးမိုးတို့ရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီလက်ရောက်လာပြီးတဲ့နောက်ပိုင်းမှာဒီလိုအနေထားတွေပြောင်းလဲလာတယ်ဒါကိုကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပေါ့နော်ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘလိုပဲဖြစ်လာပါစေပလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုIsrael ဘက်ကလည်းအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရဘူး။ဆိုခလေးလူမမယ်လေးတွေကိုတပ်တာဖြတ်တာဒါတွေကကမ္ဘာရာဇဝမှုဖြစ်သွားပြီ။အခုဒီနေ့ UK မှာဆိုရင်တချို့ဖွဲ့တွေကနေပြီးအစိုးဗြိတိန်အစိုးရကိုတရားစွဲဖို့အတွက်သတိပေးလာတယ်။ဘလို့သတိပေးလာလဲဆိုတော့ဒါက Israel ကမကြခင်သူမကြမီလူမျိုးလုံးတပ်ဖြတ်မှုတွေကိုသူကျွလွန်မဲ့အနေထားတွေအရေးယုံနေမိနေရပြီ။အကဲဒီဟာတွေကိုအားပေးအားမြောက်ပြုလုပ်ခဲ့မယ်ဆိုရင်ဒါလည်းရာဇဝမှုတစ်ခုဖြစ်တယ်။ဆိုတော့ဒါကဒီနေရာမှာ Israel နဲ့ Jew နဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာ။ပလက်စတိုင်းနဲ့ဟာမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်။အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံကြီးတွေကိုရောရှက်လို့မရဘူး
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြန်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာကပြည့်ပေးမိဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြုစီစဉ်ပါရရှင်။ ဖြူရီသတင်းနဲ့ပြည်သက်တွေစီအမြင့်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
တော်သားရှင်တို့အနေနဲ့ VOA မြန်မာပိုင်းအစီအစဉ်ကိုစာရေးသားဆက်သွယ်လို့ရဲကျမတို့ VOA မြန်မာပိုင်းကထုတ်လင်းထားတဲ့အစီအစဉ်တွေအပေါ်တုံ့ပြန်ချက်တွေအကြံပြုချက်တွေပေးပို့လို့ရဲဆိုရင်တော့ email နဲ့စာရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတွေအပြီးမှာပြည်တွင်းစီးရဲသတင်းတွေဖတ်ဆက်ကြရအောင်ပါစစ်တပ်ကအာဏာသိမ်းထားတဲ့ကာလအတွင်းမြန်မာနိုင်ငံသလွားဖမ်းဆီးနှိပ်စက်မှုတွေတပ်ဖြတ်မှုတွေနဲ့ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်ခံရရတွေကိုအရက်ဖက်အဖွဲ့အစည်းတွေကစည်းရင်းပြုစုမှတ်တမ်းတင်နေကြသလိုပဲဒီလိုကျူးလွန်နေတဲ့စစ်ကောင်စီကိုနိုင်ငံတကာကထိထိရောက်အရေးယူတန်ခတ်ကြဖို့လဲတိုက်တွန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုသညုံကပြောပြထားပါတယ်ရှင်
ချင်းလူမျိုးတွေပေါ်မှာစစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်အာဏာသိမ်းကာလ2နှစ်နဲ့8လအတွင်းမှာတည်ဆုံးသူဟာ928ဦးထိရှိခဲ့တယ်လို့ချင်းရီးယားအဖွဲ့ချုပ် ICA ကစီးနံကထုတ်ပြန်ထားပါတယ်။အဲ့ဒီထက်က218ဦးဟာအရသာပြည်သူတွေဖြစ်ပြီးတော့ချင်းမျိုးသားဒေသခံကာကွယ်တပ်ဖွဲ့ဝင်312ဦးလည်းပါဝင်ပါတယ်။အခုလိုမျိုးအာဏာသိမ်းကာလမှာချင်းလူမျိုးတွေပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတကာဖွဲ့စည်းပုံကိုပြုပို့ထားတယ်လို့ချင်းရီးယားအဖွဲ့ချုပ်ကလက်ထောက်ညွှန်ကြားရေးမှူး Slide Van Swisen ကပြောပါတယ
်။နှစ်ကျော်3နှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုတည်ဆုံခဲ့ပြီပေါ့နော်။ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပတ်ကြည့်နေရမယ့်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ Statement ထုတ်နေရုံဆိုရင်ပြီးနေရုံမဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုံ့ဆော်ချင်ပါတယ်ခင်ဗျာ
ချင်းပြည်နယ်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုမြေမြုံမှိုင်းလက်နက်ကြီးတန်းနဲ့ဖမ်းဆီးနှိပ်စက်တာတွေကြောင့်ချင်းလူမျိုးအမျိုးသမီး38ဦးနဲ့အမျိုးသား159ဦးသေဆုံးခဲ့ရတယ်လို့ချင်းရီးယားအဖွဲ့ချုပ်ရဲ့စီးနံမှာဖော်ပြပါတယ်အဲ့ဒီထဲမှာ18နှစ်အောက်ကလေးငယ်က24ဦးပါဝင်ပါတယ်လနဲ့ကံပြစ်ခါတွေမှာစစ်ကောင်စီကရဲသားပြည်သူတွေကိုဆူလိုက်ပြုံလိုက်တတ်ဖြတ်တဲ့ဖြစ်စဉ်ဟာလေပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့အထိဆိုလို့ရှိရင်ဖြစ်စဉ်ပေါင်း22ခုထက်မနည်းရှိထားတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကထုတ်ပြန်ပါတယ်ဆူလိုက်ပြုံလိုက်တတ်ဖြတ်ခါတဲ့ဖြစ်စဉ်တစ်ခုစီမှာအနည်းဆုံးရဲသား10ဦးထက်ရှိတယ်လို့ပြောပါတယ်ကချင်ကရားရှမ်းပြည်နယ်တောင်ပိုင်းရခိုင်ပြည်နယ်စကိုင်းပဲခူးနယ်မကွေးတိုင်းမှာရဲသား902ဦးထက်မနည်းအသက်ဆုံးရှုံးခဲ့ရတော့စစ်ကောင်စီနဲ့ဒေသခံတော်လိုင်းအဖွဲ့တွေကြားကထိတွေ့တိုက်ပွဲတွေလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးသူအများဆုံးရှိနေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်မှာလည်းအရသာပြည်သူအစုလိုက်တတ်ခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ24ရက်နေ့မှာဖရူဆိုမြို့နယ်မူဆိုးရွာစီစစ်ဘေးရှောင်လာတဲ့အရသာပြည်သူ35ဦးကိုတစုတည်းတပ်ဖြတ်ခံခဲ့ရပြီးတော့သူတို့ရဲ့ရုပ်လောင်းတွေလည်းမရှုခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်တွင်သေဆုံးသူတွေထဲမှာ Save the Children ကဝန်ထမ်း2ဦးလည်းပါပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်နိုင်မဲ့နေရာတွေစီကိုထွက်ပြေးခိုလုံနေရတာဖြစ်ပြီးတော့နေထိုင်ရေးစားနပ်ရိက္ခာနဲ့တခြားအခြေခံလိုအပ်ချက်တွေရှိနေပေမဲ့စစ်ကောင်စီကလမ်းတွေကိုပိတ်ဆို့ပြီးတော့အကူအညီတွေမပေးနိုင်အောင်လို့တားဆီးမှုတွေရှိနေပါတယ်။ဒါလိုမျိုးစစ်ရှောင်ထွက်ပြေးနေရသူဟာကင်းပြည်နယ်ထဲမှာတောင်းနဲ့ချီပြီးတော့ရှိနေတယ်လို့ KNP စစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကွန်ရက်တာဝန်ကပြောပါတယ်
ကျွန်တော်ကလောဆာဒီမော့ဆိုအနောက်ဖက်ချမှာရောက်နေပေါ့နော်ဒီမော့ဆိုအနောက်ဖက်ချမှာကူနေတယ်ကျွန်တော်ဒီမော့ဆိုအနောက်ဖက်ချမှာစစ်ပစ်ရှင်ဆခါကအလုံးပေါင်း50ကျော်ရှိတယ်လူကြီးကတောင်းလက်ရှိရှိတယ်ပေါ့နော်ကျွန်တော်ဘယ်လူချင်းမှဘယ်ဖွဲ့စည်းမှဒီလူကြီးတောင်းကနန်းလိုက်ကိုအကလုံးပြေးနိုင်ကူညီပံ့ပိုးပေးဖို့ကဘလုံးဖြစ်နိုင်ပေါ့နော်
မြန်မာနိုင်ငံအောက်ပိုင်းကတိုင်းလာပြည်တိုင်းမှာလည်းစစ်ကောင်စီနဲ့ဒေသတွင်းအဖွဲ့တွေဟာကုန်းလန်းနဲ့ရေကြောင်းမှာထိတွေ့တိုက်ပွဲတွေရှိနေပါတယ်။မကြာခဏဆိုသလိုတိုက်ပွဲဖြစ်တာအရသာပြည်သူဖမ်းဆီးခံရတာနဲ့တပ်ဖြတ်မှုဖြစ်စဉ်တွေရှိနေပေမဲ့ဆက်သွယ်ရေးခက်ခဲမှုတွေကြောင့်ဒီကြောင်းတွေကိုလူသိမသိကြဘူးလို့ဗိခိယိုင်အမှတ်၁တိုင်ရင်ပြည်သူ့ကော်မတီတက်မတော်တလောသတင်းနဲ့ပြည်ညာရေးတာဝန်ကပြောပါတယ
်။ဟုတ်ကဲ့ဒီပြင်လည်းနေမှာဘူးဒီကောင်ဒီကံယူကြရပါလေဒီလိုမျိုးဒီဒီမှာတိတိကျကျစီရကစီလိုပြင်နေတဲ့အနေနဲ့တော့ဟိုကဒီကန်ဒီဖိုင်ရောဟိုကပေးခံတာရှိတယ်ဆိုဟိုကတိတိကျမျိုးတော့ကျွန်တော်ဒီဟိုကပေါ့အရင်လာခုနှစ်ရည်နေတော့တော့ဒီကျွန်တော်ပြင်နေတဲ့အမှကျွန်တော်ဒီကော်ပိုရိတ်တန်နဲ့ဒီလိုဒီကန်ဒီဖိုင်နဲ့တိတိကျပေးခံတာတော့ရှိတယ်ခင်ဗျဟိုကကျွန်တော်တိုင်တိုင်ကဒီဟိုကမီဒီယာနဲ့တာတင်လာရတော့အားနည်းတယ်ပေါ့ဟိုပြီးတော့အားယူဆိုင်မှုလည်းနည်းတယ်အဲဒါကြောင့်ကျွန်တော်ဒီ ထောက်ပဲကြတော့လဲဟိုဘလူအာရုံစိုက်မှမခိုင်ရတော့ငဲတယ်ခင်ဗျအဲ့လိုကြတော့
အခုလအောက်တိုဘာလ၁ရက်နေ့ကဒရင်နိုင်တိုင်းဒဝဲမြို့နယ်မောင်မဲရှောင်းကြီးရွာကိုစစ်ကြောင်းဝင်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားသူ၃ဦးတည်းကတအုပ်ရဲ့ရုပ်လောင်းကိုဒဝဲမြို့ထဲမှာတွေ့ရှိခဲ့ရတယ်လို့ဒေသတွင်းမီဒီယာတွေမှာဖော်ပြပါရတယ်။တနင်္လာနေ့တိုင်းထဲမှာစစ်ကောင်စီတပ်နဲ့ဒေသခံအဖွဲ့တွေကြားထိတွေ့တိုက်ပွဲမရှိချိန်မှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့၆လမ်းပစ်ခတ်တာစစ်ကြောင်းထုတဲ့အခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတွေဟာသူတို့အိမ်ကိုမပြန်ရဲကြတော့ပါဘူး။2021ဖေဖော်ဝါရီလ1ရက်နေ့ကနေပြီးတော့2023အောက်တိုဘာလ16ရက်နေ့အထိစစ်အာဏာရှင်တော်လှန်ရေးမှာပါဝင်တဲ့အသက်ဆုံးရှုံးခဲ့ရသူပေါင်း4100ကျော်ရှိထားတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း EBP ကထုတ်ပြန်ထားပါတယ်။မတရားဖမ်းဆီးခံရသူပေါင်းက25000ကျော်အထိရှိထားပြီးတော့အဲ့ဒီထဲက9900ကျော်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့စီးရင်ပြုစုဖော်ပြထားပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုံလူရုနဲ့မနက်ခင်ထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလွှမြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မအပြင်ကမ္ဘာသလွားခီးတွားအစီအစဉ်တွေကိုလည်းထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စကားရအောင်ပါစစ်ကောင်စီစစ်ဘွားကိုတန်ဝန်ကြီးဌာနကဖွဲ့စည်းထားတဲ့တောင်သူလယ်သမားအဖွဲ့ကနေစစ်ဘွားတင်းတရာတတ်မှတ်စင်းုံထုတ်ပြန်လိုက်တာဟာပြင်ပပေါက်စင်းနဲ့ကွာဟလုံပြီးတော့လက်တွေ့မကျဖြစ်နေပါတယ်ဒီအကြောင်းတောင်သူလယ်သမားအရေးဆောင်ရနေကြသူတွေကိုဆက်သွယ်ပြီးတော့ကိုခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ပြထားပါတယ်
လာအော်တိုဘာ၁၀ရက်နေ့ကဒီနှစ်2023မိုးစဘာနဲ့ရှင်းနှစ်2024နှွေစဘာအတွက်စဘာတင်းတရာကိုအခြေခံရည်ညွှန်းစိန်းုံ9သိန်းခွဲတတ်မှတ်လိုက်တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်စကလုံးအတုံးနှုံးအရာရည်ညွှန်းစိန်းဆိုတာဟာအနိုင်ဆုံးစိန်းုံလားဖြစ်တဲ့စိန်းုံလားဆိုတာတော့ဟောအရာအတိတ်ပဲတိကျမှုမရှိပါဘူးအဲ့ဒီဇေနုံကိုစစ်ကောင်စီကတတ်မှတ်တယ်လို့အများကနားလည်ကြပြီမဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်ဖွဲ့ဆိုပြီးကြေညာချက်အောက်မှာဖော်ပြထားပါတယ်ဈေးကွက်စီးပွားရေးစနစ်မှာကြေညာချက်ကိုရှုပ်ထွေးအောင်လုပ်ပြီးအဲ့ဒီလိုဇေနုံတတ်မှတ်တာဟာမူဝါဒမရှိတာဝန်ခံမှုမရှိတာကိုပြသနေတယ်လို့မြမစီးပွားရေးသုံးသပ်သူဦးစိန်ထေးကပြောပါတယ်
ဈေးကွက်စီးပွားစနစ်ကိုတွားတဲ့အခါမှာဈေးကွက်စီးပွားစနစ်ကကွန်စီရီရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြဋ္ဌာန်းတဲ့တိုင်တွားရမှာအဲ့ဒါကိုသူကခုနပြောတယ်သူကသတ်မှတ်လိုက်တဲ့အခါကျအဲ့သတ်မှတ်တာကလည်းလက်ရှိတန်းပြီမှာဖြစ်နေတဲ့ကွန်ဈေးနှုန်းတိုးတက်မှုနဲ့လေယာသွန်းအားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေရသူကမတိုက်ညီဘူးဖြစ်တဲ့အခါလယ်သမားနင့်နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့သူတို့အဲ့ထက်မှပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့အခါကျတော့ဘာလဲဆိုတော့အဲ့ရင်းရင်းစေးရဲ့အထက်မှရှိရင်တဲ့ဘာဖြစ်လဲဆိုတော့အဲ့စိနေပဲဝယ်ရမယ်ဆိုတော့လင်းသမားထပ်နာတာပေါ့ဥပမာဆိုပါစို့9သိန်းခွဲသူကတတ်မှတ်တဲ့အခါအပြင်မှာပေါက်စေးရဲ့ဇုကပေါက်စေးရဲ့7သိန်းခင်မယ်ဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီကွန်းအဲ့ဖွဲ့ဆိုက်ပေးမှာလားမရှိဘူးကုန်တရားကဲဟုတ်လား9သိန်းခဲပဲဝယ်မှာပဲသူကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကသူက fix လုပ်လိုက်တဲ့အခါကျတော့အပြင်ပေါက်တာ7သိန်းကျတယ်ဆိုပါစို့ဥပမာရှင်းသိမ်းကြရင်9000နာရီအင်းနေနေပြင်းတရား9000နာအဲ့ဖွဲ့ဆိုင်ပေးမှာလားဒါမှမဟုတ်အစိုးရဆိုင်ပေးမှာလားဒါကြောင့်ကျွန်တော်ပြောတဲ့သဘောဝါမကြောက်တစ်ချက်နောက်တစ်ချက်ကထပ်ပြောပြအောင်အဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့9သိန်းခွဲတဲ့အောက်နဲသွားရင်ဘာဖြစ်မလဲအောက်နဲသွားလို့ရှိရင်အဲ့ဒါအဲ့ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လယ်သမားဟုတ်လားအဲ့ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူကဟိုမှာ9သိန်းနဲ့ဝယ်မယ်ဆိုရင်9000ကဘယ်လိုလုပ်မှာလဲ9000ဘယ်သူကပေးမှာလဲသူတို့ကဆိုင်ပေးမှာလားကုန်သေးဘူးအဲ့တော့အဲ့ဒါတွေကမရှင်းမရှင်းဖြစ်တော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူး။တဘာဝမကြောက်ဘူးပေါ့ဆရာကြီး။အဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့။ဒါ policy အမှားဖြစ်နေပြီ။ထုတ်ပြန်ကြေညာတာကတောင်တန်သမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာကြခြံစဘာအသိအကျုံနဲ့ဆက်သွယ်ပါဆိုတော့အဲ့ဒီနှစ်ခုကမရှင်းမရှင်းဖြစ်နေတယ်။ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်။တော့မရှင်းမရှင်းဖြစ်တယ်ဘယ်သူကတာဝန်ခံရှင်းပါလဲ။ တစားကစားလောက်နေတာလားစံစပါတင်ချုပ်ကလောက်လာလားကုံသုံးဦးညီဌာနလောက်တာလားဒီဘွဲ့လောက်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါတွေက policy အမှားဖြစ်တယ်လှုပ်ဆောင်ချက်ကလည်းအမှားဖြစ်တယ
်အခုအခါမှာတော့တန်ငယ်စပါးတွေစတင်ပေါ်ပေါက်လာပြီးဖြစ်တဲ့အခါစပါးစင်းလုံးဟာတင်းတရာကို14,000-15,000ဝန်းကျင်ရှိတာတွေ့ရပါတယ်အဲ့ဒီအတွက်စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ကတတ်မှတ်တဲ့တင်းတရာရည်ညွှန်းစေး9သိန်းခွဲဟာလက်တွေ့နဲ့မဟာစတာကိုတွေ့ရပါတယ်တခါပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကနေစဘာမျိုးအစားအလိုက်တင်းတရာအတွက်ရည်ညွှန်းစိန်နှုန်းဆိုပြီးတတ်မှတ်ထားတာတွေ့ရပါတယ်အဲ့ဒီအဖွဲ့ကသတ်မှတ်တဲ့အထဲမှာတော့ပြင်ပတကယ်ပေါက်ဈေးနဲ့နှီးစက်တာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF နဲ့စောစောကပြောတဲ့စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ဆိုတာဟာလဲကြီးညာချက်တွေမှာတွဲပါနေတော့အတူတူပဲလားပူးတွဲထားတာလားဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။အဲ့ဒီအတွက်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှပြန်လည်ဖြေကြားတာလည်းမရှိပါဘူး။ဘယ်လိုပဲဖြစ်ဖြစ်အခုလိုစပါးစင်းလုံးသတ်မှတ်တာအပါအဝင်တောင်သူလယ်သမားတွေနဲ့ပတ်သက်တာမှန်သမျှကိုတောင်သူလယ်သမားတွေရဲ့သဘောထားပါဝင်သင့်တယ်လို့မြန်မာနိုင်ငံအလုံသမားသမဂ္ဂ FTUB ရဲ့တောင်သူလယ်သမားရေးရာတာဝန်ခံလှုပ်ဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ဒီလယ်သမားတွေရဲ့အကျိုးစီးပွားကိုတိုးတက်စေခြင်းနဲ့ကောင်းစေခြင်းနဲ့ဆိုလို့ရှိရင် policy တစ်ခုလုပ်တိုင်းမှာသူနဲ့သက်ဆိုင်တဲ့နောက်ဆက်တွဲအကြောင်းအရာတွေပါလာဖို့လည်းလိုပါတယ်ဥပမာဆိုပါတော့အခုဒီဟာကိုပြောလိုက်တယ်ရည်ညွှန်းစေးပြောလိုက်တယ်9,000 ခွဲနဲ့အကြောင်းဝင်ဖြစ်ဘူးဆိုရင်ဒီလယ်သမားအတွက်ဘယ်သူကစိုက်ဝယ်ပေးမှာလဲဘယ်သူကဖြည့်ပြီးပေးမှာလဲတကယ်လို့ပေါက်ဈေးထက်ကျနေလို့ရှိရင်အစိုးရမှာအဲ့ policy ရောရှိတယ်ဥပမာပေါက်ဈေးက5,000ချင်းနေတယ်ဆိုပါစို့အဲ့လိုမျိုးဆိုလို့ရှိရင်ကျန်တဲ့ဟာကိုဘယ်သူကဒီလိုအပ်ချက်လိုအပ်တဲ့အနေထားjacket ပေါ့နော်ဒီဟာကိုဘယ်သူကဖြည့်ပေးမှာလဲဒါမျိုး policy လဲရေရာတော့မတွေ့ရပါဘူးအဲ့တော့ဒီနေရာမျိုးဒါမျိုးတွေလုံးမယ်ဆိုရင်ကျွန်တော်အနေနဲ့ပြောခြင်းဟိုတိုင်းဖြစ်တိုက်တွန်းခြင်းတာကတော့လေသမားတွေရဲ့အတန်လေသမားတွေရဲ့သူတို့ရဲ့အမြင်သူတို့လူလားချက်တွေကိုလည်းခိုင်ခိုင်မာမာတရားဝင်ထည့်သွင်းပါဝင်ဆွေးနွေးပြီးမှဒါမျိုးတွေလောက်တာကပို့ပြီးအကျိုးရှိနိုင်တယ်လို့တင်ပြခြင်းပါတယ်ဘာကြောင့်လဲဆိုတော့လေသမားတွေဘက်ကဘာအတမ်းမှမပါပဲအမိန့်လိုပဲထုတ်တယ်အတတ်ပညာရှင်အသိပညာရှင်အနေနဲ့လုပ်လဲဒါမျိုးကအောင်မြင်မှုခဲရင်တက်ပါတယ်အခြေခံကြတဲ့လေသမားတွေရဲ့အသင်းအဖွဲ့တွေတိုးတက်လာအောင်လုပ်ပေးဖို့လည်းလိုပါတယ်အဲ့တော့အဲ့ဒါမျိုးမလုပ်ပေးလေသမားတွေကသူတို့အတန်ကိုမထုတ်နိုင်မင်းနဲ့တော့သူတို့အတန်ကိုကောင်းကောင်းကြားကြရမှာမဟုတ်ဘူးပေါ့နော်လေသမားတွေရဲ့ဘဝအခြေအနေတိုးတက်ဖို့ဆိုလဲဒီလိုလေသမားအသင်းအဖွဲ့တွေအကောင်းမောင်းတန်ဖြစ်ဖို့အတွက်လည်းအယုံထားပြီးကြစီချင်တာပါ
ပြီးခဲ့တဲ့နှစ်လလောက်ကလည်းပြည်တွင်းစံစည်းကြီးမြင့်မှုကိုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကဒီလအော်တိုဘာလအထိစံစဘာကိုနေကျော်တည်ယူခွင့်ပိတ်ပင်ခဲ့ပါတယ်။အဲ့ဒီအတွက်လက်ကျန်စဘာရှိနေသေးတဲ့လက်သမားတွေမှနေကျော်ရောင်းချနိုင်ခြင်းမရှိဘဲဒေသခံကုန်တယ်တွေရဲ့ဈေးနှိမ်ဝယ်ယူတာခံရပါတယ်။တဖက်မှာလည်းလက်သမားတွေဟာသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာ73,000+အပါဝင်စိုက်ပျိုးရေးမှာဝယ်ယူသုံးစွဲရတဲ့ပစ္စည်းတွေဟာအရင်နှစ်တွေကတည်းအနည်းဆုံး2ဆလောက်ဈေးတက်သွားတဲ့အတွက်ကြောင့်အခက်အခဲမျိုးစုံကြုံတွေ့ကြရပါတယ်ဒါအပြင်မြန်မာနိုင်ငံအထက်ညာဒေသကစပါးဆိုင်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်ဆန်းအထွက်တော်တော်ကိုနှေးပသွားပါတယ်။တခါလက်တလောမိုးကြီးရေကြီးတာတွေကြောင့်ပဲခူးတိုင်းအရှိပတ်ချမ်းဒေသအတော်များများရန်ကုန်တိုင်းမွန်ပြည်နယ်တို့မှာစပါးကင်းတွေရေနစ်မြုပ်ပျက်စီးကုန်ကြပါတယ်။အဲ့ဒီအတွက်ဒီနှစ်စပါးအထွက်ဟာအခါတိုင်းနှစ်တွေတည်းရော့နိုင်တယ်လို့လယ်သမားအရေးဆောင်ရွက်နေကြသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံအပါအဝင်စပါးအကြီးကျယ်စိုက်ပျိုးကြတဲ့အရှိတောင်အာရှနိုင်ငံတွေနဲ့အိန္ဒိယတို့မှာဒီနှစ်နဲ့ရှင်းနှစ်တွေမှာအယ်နီညိုခေါ်သမုဒ္ဒရာရေဘူးစီးကြောင်းကြောင့်ရာသီဥတုပုံနွေးလာပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လာနိုင်တယ်လို့ FAO ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
အ ကိုခင်မောင်စုံမဲအပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA American အသံမြန်မာပိုင်းအစီအစဉ်ကဆက်လက်အသံလွှင့်နေပါတယ်။အခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပါမယ်။ယူကရိန်းနဲ့မြန်မာနိုင်ငံထဲမှာစစ်ပွဲတွေဟာဆက်လက်ပြင်းထန်နေသလိုကမ္ဘာမှာဆိုးဆိုးဝါးဝါနောက်ထပ်စစ်ပွဲအဖြစ်အရှေ့အလယ်ပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ Hamas တို့ကြားစစ်ပွဲဟာလည်းပြင်းထန်လို့နေပါတယ်။ယူကရိန်းနိုင်ငံထဲကစစ်ပွဲကနေအသက်လွပြီးတော့အစ္စရေးနိုင်ငံမှာဆစ်ရှောင်နေတဲ့ယူကရိန်းနိုင်ငံသူစစ်ဘေးဒုက္ခသည်အမျိုးသမီးဟာအခုဆိုရင်အစ္စရေးမှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လည်းထပ်ပြီးတော့ရင်ဆိုင်နေရပါတယ်။သူနဲ့သူ့ရဲ့မိသားစုအစ္စရေးနိုင်ငံရဲ့စစ်ပွဲကြမှာဘယ်လိုအသက်ရှင်ရုန်းကန်နေရပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့အပတ်တွေတုန်းကရုရှားကျူကျော်စစ်ကြောင်းနိုင်ငံကိုဆုံးခွာပြီးတော့အစ္စရေးနိုင်ငံမှာ၃နှစ်အရွယ်သားလေးနဲ့အတူတွားရောက်စစ်ပြေးရှောင်နေတဲ့ယူကရိန်းနိုင်ငံသူလွတ်မြောက်လာအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကလည်းတင်ဆက်ပေးခဲ့ပြီဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့မှာပါလက်စတိုင်းဟာမတ်စစ်တွေးကြွတွေကအစ္စရေးကိုလက်တပြတ်ဝင်ရောက်တိုက်ခတ်ရာကနေအစ္စရေးနဲ့ဟာမတ်အကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုနှစ်နိုင်ငံပဋိပက္ခတွေကြားမှာယူကရိန်းစစ်ပေးဒုက္ခတဲ့တယောက်အနေနဲ့နောက်ထပ်စစ်ပွဲတစ်ခုကိုမိသားစုနဲ့ဘလို့ရုံးကန်ကြော်ဖြတ်နေရလဲဆိုတာကိုလူမြင့်လာနဲ့ပြန်လည်ဆက်သွယ်နေနေထားတာကိုနားဆင်ကြအောင်နော်။
In the start, we get up at 6:30 and I take sun and...
ပထမဆုံးအစ္စရေးတိုက်ခိုက်ခံရတော့ကျမလိုအပ်တဲ့ပစ္စည်းတွေကိုယူပါတယ်။ဒီမှာကရာသီဥတုအရန်ပေါ်တဲ့အချိန်ဆိုတော့ယူစရာလည်းများများဆဆမရှိဘူးလေ။ဒီစစ်ပွဲမှာကျမကြောက်လန့်တော့မနေပါဘူး။ဘာလို့လဲဆိုရင်တော့ဒါကကျမအတွက်လည်းပထမဆုံးအချိန်မဟုတ်ပါဘူး။အတွေ့အကြုံလည်းရှိပြီးသားဆိုတော့အရန်ကြီးကြောက်မနေတော့ပါဘူး။ပထမတော့အပြင်မှာဘာတွေဖြစ်နေလဲဆိုတာတိတိကျကျမသိပါဘူးခဏကြာတော့သတင်းတွေမှာတော့အစိုးရကသတိပေးတာရောတီဗီမှာပါလာတော့ကျမတို့ဘုံခုမြေရောက်ခံမှာတွားပြီးနေကြရပါတယ်တရက်မှာ6ခါကနေ9ခါအထိဘုံခုခြင်းနဲ့ပြေးပုံရပါရဲ့ရှင်အစ္စရေးမှာကျမကခရီးထိုင်တဲ့အလုပ်ကိုလုပ်ပါတယ်ဒီနေ့တော့ကျမခရီးတွေနဲ့ဘတ်စကားစီးနေတော့လူတွေရုတ်ရုတ်တဲဖြစ်လို့ကျမလည်းခရီးတွေနဲ့ဘုံခုခြင်းကိုမျိုးလေကောင်မှပြေးရှာရပါတယ်ကျမကဒီကလို့မဟုတ်တော့ဘယ်မှာရှာပုံရမလဲမသိဘူးလေနောက်မှသူများနောက်ကိုလိုက်ပြီးတော့ပုံနဲ့နေရရှာရတာပါကျမအစ္စရေးကိုပြောင်းလာပြီးကျမမိဘတွေလည်းလိုက်လာပါရဲ့ရှင်အခုအစ္စရေးမှာစစ်ဖြစ်တော့ကျမတို့တမိသားစုလုံးပြိမ့်မိနေတာပါကျမညီမကတမိတယောက်နဲ့နောက်ထပ်ကိုဝင်လွှဲထားပါရဲ့ညီမခမုန်းကတော့အရေးပေါ်စစ်မျက်နှာပြင်မှာတာဝန်ထမ်းဆောင်မှုထွက်သွားပါပြီညီမကိုတော့သူ့မျိုးသားဘက်ကမိဘတွေခေါ်ထားပြီးတော့စောင့်ရှောက်ပေးထားပါရဲ့အဓိကကျမစိုးရိမ်တာကကျမသားလေးပါသူများထက်ဆာလိုက်ရင်တော့ကျမတို့ကကန့်ကောက်ပါရဲ့ဘာလို့လဲဆိုရင်မိသားစုဆုံဆုံညီညီရှိနေလို့လေအခုအစ္စရေးမှာစစ်ဖြစ်တော့ဘဲမှထွက်သွားလို့တော့မရပါဘူးနေဆက်ဆိုတာကလည်းအရှိတဲပိုင်းဟာမတ်ကိုထောက်ခံတဲ့နိုင်ငံတွေပဲရှိပါတယ်ထွက်လို့မရပါဘူးနောင်တရလာဆိုရင်တော့ကျမဒီကိုရွေးလိုက်တာအမှန်ဆုံးပြောရရင်ကျမနောင်တရပါတယ်ကျမဘဲမှထွက်မသွားဘဲနဲ့ပိုလန်နိုင်ငံထဲမှာပဲကျမသားလေးကိုဆောင်ရှောက်တင်တာပေါ့နော်အခုကဘာမှမျှော်လင့်လို့မရမဲ့စစ်ပွဲအမြဲဆုံးပြီးဆုံးသွားမယ်လို့တော့ကျမယုံကြည်ပါတယ်လောလောဆယ်တော့ဆုံးဖြတ်ချက်ချဖို့ကအရန်ခက်နေပါတယ်အင်ဂျီကစစ်ပွဲကအချိန်တိုနဲ့ပြီးသွားရင်တော့ဒီမှာပဲဆက်နေမယ်ပေါ့နော်နေသားကလည်းကြာနေပါပြီတကယ်လို့ထင်ထားသလိုဖြစ်မလာဘူးဆိုရင်တော့ကျမပိုလန်ဘက်ကိုပြန်ပြောင်းပြီးတော့တားလေးရဲ့အနာဂတ်အတွက်စဉ်းစားရမှာပါဒါကတော့အခုလက်ရှိအခြေအနေပေါ်မှာအများကြီးမူတည်ပါတယ်ရှင်အစရုံးကယူကရိန်းကိုတိုက်ပြီးမထောက်ခံကျင်ကြတဲ့အစ္စရေးတွေကအခုတော့သူတို့ကိုချင်းဆာလာကြပါပြီ။အရင်ကတည်းကမတူတော့ဘဲနဲ့အချင်းချင်းဖိမကြပါတယ်။သူတို့ကိုယ်တိုင်လည်းဝန်ခံပါတယ်။ကျူးကျော်စီဆိုတာဘလောက်ထိအကျိုးခံစားရလဲဆိုတာလည်းသူတို့သိသွားပါပြီ။လုံးလုံးစီတော့ကျွန်မအလုံးနားထားရပါတယ်ရှင်။အစိုးရကလည်းဒီရက်မှာဟာမတ်တွေကအချိန်မရလာပြီးတော့တိုက်ခိုက်နိုင်တယ်လို့ကြေညာထားတော့ဘယ်သူမှလည်းအပြစ်မထွက်ကြပါဘူး။ယူကရိန်းအတွက်အလုံးငွေတော့ကျွန်မလာတိုင်းဆက်လက်ပြီးတော့ထောက်ပံ့နေပါတယ်။ကျမတို့ယူကရိန်းကရှေ့တန်းရဲဘော်တွေအတွက်ထောက်ပံ့မှုတွေတော့ရပ်မသွားပါဘူး။အရင်ကကျမပြောခဲ့သလိုပါပဲ။အခုစစ်ပွဲမှာလဲရုရှားဖက်ဒရေးရှင်းအပါအဝင်အီရန်နဲ့တခြားအကြမ်းမှုကိုအားပေးတဲ့နိုင်ငံတွေကနောက်ွယ်မှာရှိပါတယ်။ဒီစစ်ပွဲတွေဟာနိုင်ငံတစ်နိုင်ငံနဲ့မဆိုင်ပါဘူး။အားလုံးနဲ့ဆိုင်ပါတယ်။ဒါကြောင့်မလို့မြန်မာအပါအဝင်ယူကရိန်းစစ်ပွဲတွေကိုမမေ့ပြောင်းလိုက်ပါနဲ့။ဒီစစ်ပွဲကကူးဆက်လှည့်တဲ့စစ်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့အားလုံးနဲ့သက်ဆိုင်ပါတယ်လို့ပြောချင်ပါတယ်ရှင်။
ဒါကတော့လူမြင့်လာကအစ္စရေးနဲ့ပါလက်စတိုင်းရဲ့တိုက်ပွဲတွေထဲမှာနိုင်ငံခြားတဲ့တယောက်အနေနဲ့ဘယ်လိုရုန်းကန်အသက်ရှင်နေရလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ် Tumaga, Nemanangole, Jok Puke Biro, Nemalu Murine, Yeni Mushidlo, Lashi, Nemabi Dema Kinide, Anna Taysetanet, Donaye Yazuri, Pidure Jangule, Tishi Nale, Dule Chivale, Nemanangane, Ukraine and Tega, Taipore Gale, Yetam Nive, Sella Chipone is a Chibime, Israel, Palestine, Yapati Pakari, Jama, Tre Flame in Domagule, Soy Nijabare.
နောက်မှာလဲယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဘသူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုဝင်နေတင်ဆက်ပေးခဲ့တာပါမတိကြမရေရမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ တဲ့င်းကိုတပိုင်းတစားပဲကြားသိရတဲ့အခါအယုံအကြည်မဲ့သွားနိုင်ပါတယ်အကြအကျဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲဂျာကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်
အမှန်တရားကိုစောင့်ခြင်းပေးနေပါတယ်။VOA အမေရိကန်အတန်းကတည်င်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင်။VOA မြန်မာပိုင်းအစီအစဉ်ကဆက်ပြီးတော့အတန်းလွှင့်နေပါတယ်။အခုတော့အပတ်စဉ်ကနောက်တစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းရှုစားကြည့်ကြရအောင်ပါ။ Israel Hamas ပွဲအတွင်းကနေထွက်ပြေးလာတဲ့အပြင်မဲ့အရက်သားတွေအကအကွက်အဆောင်ရှောက်ရဖို့နဲ့အခြေခံလိုအပ်တာတွေရရှိစေဖို့အမေရိကန်ပြည်ထောင်စုကထပ်လောင်းပြောဆိုပါတယ်။တချိန်တည်းမှာပဲအမေရိကန်ထိတ်တန့်အထက်လွှတ်တော်မှတယောက်ကလည်းဒေတာရင်းပဋိပက္ခတွေပို့ပြီးတော့ကြီးထွားလာအောင်လှုံ့ဆော်မယ်ဆိုရင်တော့အမေရိကန်နဲ့ထိတ်တိုက်တွေ့လိမ့်မယ်လို့အီရန်နဲ့လေဘနွန်အခြေဆိုင်စစ်သွေးကြွဟစ်ဘိုလာအဖွဲ့
အော်ဒိုဘာခုနှစ်နှစ်ကအစ္စရေးကိုတိုက်ခိုက်ခဲ့တဲ့ဟမတ်အဖွဲ့ကိုအပြီးတိုင်ချိန်မုံသွားမယ်လို့အစ္စရေးဘက်ကအခိုင်အမာပြောဆိုထားတယ်။ဟမတ်တွေကိုအောင်းတဲ့နေရာတွေကိုထိုးစစ်ဆင်နေတာကြောင့်ဂါဇာမြောက်ပိုင်းကနေပါလက်စတိုင်းရဲသားတွေထွက်ခွာဖို့လဲအစ္စရေးကထက်လောင်းတိုက်တွန်းပါတယ
်။ We are seeing that people are actually evacuating.
လူတွေဘေးကင်းရာထွက်ခွာနေကြတာကိုတွေ့ရပါတယ်။လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေအနေနဲ့လည်းအခုလိုတိမ်းရှောင်နေကြသူတွေကိုအကူအညီပေးတာပဲတွေ့ကျင်ပါတယ်။ဟမတ်တွေပြောတယ်လို့ဘေးကင်းရာမသွားကြဘူးလိုက်ပြောတာမျိုးလုံးလို့မရပါဘူ
းဂါဇာဒေသကဆွန့်ခွာထွက်ပြေးနေတဲ့ပါလက်စတိုင်းသက်တမ်းကျော်အနေနဲ့အခြေခံလိုအပ်တဲ့စာရေးရိက္ခာပစ္စည်းတွေရဖို့အမေရိကန်ကတခြားလက်တွဲဘက်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်
We are in touch with our Israeli counterparts. We're in touch with the United Nations.
ဒီနေ့ပြည်ကိစ္စအစ္စရေးအပြင်ကုလသမဂ္ဂနဲ့လည်းဆွေးနွေးနေပါတယ်။လူမဆန်စွာတိုက်ခိုက်တဲ့အကြမ်းဖက်သမားတွေရဲ့လုပ်ရက်နဲ့မသက်ဆိုင်တဲ့ပါလက်စတိုင်းဂါဇာဒေသခံတွေလိုအပ်တဲ့ရေအစားအစာဆေးဝါးစတာတွေအကူအညီပေးဖို့အတွက်ပါ
အစ္စရေးကဂါဇာဒေသကိုထိုးစစ်ဆင်နေတဲ့အချိန်ထဲမှာလေဘနွန်နဲ့ထိစပ်နေတဲ့မြောက်ပိုင်းမှာလည်းအီရန်ကျောတော်နောက်ခံပေးထားတဲ့ဟစ်ဘူလာအဖွဲ့နဲ့လည်းတိုက်ပွဲတွေဖြစ်နေပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းအဲဒီပရိခါတွေဖြစ်နေတဲ့ဒေသကိုသွားရောက်မဲ့အမေရိကန်အထက်လွှတ်တော်အမတ်လင်းစီဂရမ်နဲ့အဖွဲ့ကအီရန်အပေါ်အခုလိုပြင်းပြင်းထန်ထန်သတိပေးပါတယ်။
If Hezbollah, which is a proxy of Iran,
Iran ဖွဲ့ပေးထားတဲ့ Hezbollah ဖွဲ့က Israel ကိုကြီးကြပ်ထိုးစစ်ဆင်လာမယ်ဆိုရင်ဒါ Israel ပေါ်ချင်းချောက်မှုတရားအလိုလျောက်ဖြစ်လာတယ်လို့ယူဆပါတယ်။ဒါကြောင့် Israel နဲ့အတူပေါင်းပြီး Iran ကိုအပြတ်အသတ်စီးရီးယားချိန်မုန်းတိုက်ခိုက်ဖို့ခွင့်ပြုချက်ပေးတဲ့ဆုံးဖြတ်ချက်တရားအမေရိကန်ထက်လွှတ်တော်ကိုတင်သွင်းသွားပါမယ်။ Iran အနေနဲ့ဒီစစ်ပွဲကြီးထွားလာအောင်မီတိုပေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်ပိုက်ကြည့်နေမှာမဟုတ်ပါဘူး။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတနင်္ဂနွေနေ့ကအီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီနဲ့တွေ့ဆုံပါတယ်ပါလက်စတိုင်းလူထုအတွက်စာရေးရိက္ခာတွေရဖို့အရေးကြီးတယ်ဆိုတာကိုတစ်ဖက်လုံးကသဘောတူခဲ့ကြောင်းနိုင်ငံသားရဲ့ဌာနပြောခွင့်ရမက်သီးယူးမီလာကပြောပါတယ်နိုင်ငံသားရဲ့ဝန်ကြီးဟာဒေတာတွေတင်မာမှုတွေရှာချဖို့အစ္စရေးနဲ့ဝန်ကျင်နိုင်ငံတွေကခေါင်းဆောင်တွေနဲ့လက်လည်ဆွေးနွေးနေပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ရဲ့နေ့စဉ်ထုတ်လွှင့်နေတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်အစီအစဉ်တွေကို Telegram လူမှုကွန်ရက်စာမျက်နှာသာမက Facebook, YouTube, Twitter စတဲ့လူမှုကွန်ရက်တွေမှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ပုံထုံးနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အပတ်စဉ်အစီအစဉ်တွေထဲကနောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ကဘာတလွားခီတော်အစီအစဉ်အလက်ရောက်ပါပြီ။ပါရီမြို့လေစိန်မြကံဘေးတစ်လျှောက်မှာလွန်ခဲ့တဲ့နှစ်ပေါင်း400ကျော်ခရဲကစောက်အဟောင်းဆိုင်တွေရှိပါတယ်။မြို့ရဲ့သမိုင်းဝင်တင်ကြတာတစ်ခုဖြစ်တဲ့စောက်အဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံရရတယ်လဲဆိုတာမဆူမြတ်မွန်တဲ့အတူကဘာတလွားခီတော်အစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
ကျင်းတဲ့နိုင်ငံပါရီမြို့လေကိုဖျက်ဆီးဆင်းနေတဲ့စိတ်မြကံပေးတခြားမြင်းနေရတဲ့ဆောက်ဟောင်းအယောင်ဆိုင်တွေဟာပါရီမြို့ရဲ့တင်ကြတာတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမြို့အလှကိုခန်းစားလှမ်းလျှောက်ရင်းဆောက်ဟောင်းတွေမြေပုံဟောင်းတွေတစိကောင်းဟောင်းတွေပကြီကားတွေရောက်နေဆောက်အဟောင်းရောင်းဆိုင်တွေမှာရှားပါဆောက်တွေကိုရှာဖွေရတာကိုမြို့ရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမြို့သူမြို့သားတွေသာမကပါရီကိုလာလေကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမြို့ကအထင်ကြီးအဆောက်အဦတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမို့ဒီဆောက်အဟောင်းရောင်းတဲ့ဆိုင်တွေဟာကဘာလက်ခီးသွားတွေကြားမှာလေရေပန်းစားလာပါတယ်။အစိမ်းရောင်ဆောက်အုပ်တက်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့ဆောက်အဟောင်းအယောင်ဆိုင်တွေဟာပြင်သစ်တော်လန်ရေးနာစီရုတ်သိမ်းပိုက်အုပ်ချုပ်မှုကိုဗစ်ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမြို့ရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မြို့ကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမြို့တော်ဝန်ရုံးကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြကံပြီးတခြားမှာထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်တက်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့ဆောက်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Boîte, je pense que c'est très difficile d'enlever j'ai 170 jeux de boîte et surtout que c'est très
ဆောက်တက်တာပေါ်အားလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အားလုံးကတက်တန်းချပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်ဆောက်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။ဆောက်အဟောင်းရောင်းဆိုင်ပန်းရှင်တွေအားလုံးကလည်းကျမလိုပဲသဘောထားရှိကြပါတယ်။သူတို့အားလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းဆောက်တစ်တာတွေကိုနေရာမရွှေ့ရင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရင်ကြပါတယ်။ကျမဒီမှာရောင်းနေတာအနှစ်30ရှိပါပြီ။ကျမဆိုင်ကတစ်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး။
မမိုင်းကျော်အကွာအဝေးရှိတဲ့မြကန်းဘေးလမ်းတစ်လျှောက်မှာမြကန်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တက်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်။အဲဒီစာအုပ်တက်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမြို့ခရီးသွားလုပ်ငန်းကခန့်မှန်းထားပါတယ်။တက်တန်းရှိနေတဲ့စာအုပ်တက်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြတယ်လို့သူတို့စာအုပ်တွေကိုယာယီတနေရာမှာတွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ်။
Dure décision, triste et surtout
လောလောကူကူဆုံးဖြတ်ရတာမျိုးတော့မဟုတ်ပါဘူးစိတ်လည်းမကောင်းပါဘူးကျမတို့အားလုံးကစာအုပ်တက်တာတွေကိုနှိကံပေးမှပဲထားတင်ကြပါရယ်ဘယ်လိုလုပ်ရမလဲဆိုတာအားလုံးကလည်းစဉ်းစားနေကြတယ်ထင်ပါတယ
်မြေကန်းနေရာပေါ်မှာတွဲဆောက်ထားတဲ့စာအုပ်တက်တာပေါင်း900လောက်ရှိတာမို့တခုချင်းစီကိုအိုလံပစ်ကာလမှာလုံခြုံရေးအရာစစ်ဆေးဖို့ကမလွယ်ကူဘူးလို့ပါရီမြို့တာဝန်ရှိသူတွေကပြောပါတယ်စာအုပ်ဆိုင်တွေပိတ်ချိန်ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကြမ်းဖက်လူတွေကဘုံးတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပချိန်တခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်
pour j'allais dire accompagner et soulager
peut-être Le Joyeux Chao Sao Tetare khana phe tha pe ya me kala atwin thi kai nae song phyan aw jintor lo ga kunyi pan bo pe ba ma let shi thuro thong ni de sao tetare ne sai phwin lo mya nai ne sao ahau sai ni a long atwe thuro nei se long gan ri thi kai aw season pe ma phit par de sao ahau chang sai ni ne time me hni nai bi thuro atwe a tin daw song nia ywe che tat mat pe ma phit par de
ပါရီမျိုးနဲ့ခွဲမရတဲ့စိမ့်ပြကန်းဘေးကစာအုပ်အဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကဘာလှည့်ဧည့်သည်တွေကရောဘယ်လိုသဘောထားရှိကြပါလဲ
No. No.
No.
ဒီမှာကျွန်တော်ပါရီကိုလာလေရင်အခုလိုမြေကန်နဘီလမ်းလျှောက်သွားပြီးတော့စာအုပ်အဟောင်းရောင်းနေဆိုင်တွေမှာမှွေတောက်ရှာဖွေရတာမျိုးကမဖြစ်မနေလှုပ်ရတဲ့အလုပ်တစ်ခုဖြစ်ပါတယ
် Cerrar las boxes es cerrar el corazón de París
ဒီစာအုပ်အဟောင်းရောင်းဆိုင်တွေကိုပိတ်လိုက်မယ်ဆိုရင်ပါရီမြို့ကြီးကိုပိတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်
အစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖြုတ်တာရောပြန်တက်တာပါကုန်ကြစရိတ်ကိုခံမဲ့အပြင်ပါရီမြို့ရဲကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမြို့တာဝန်ရှိသူတွေကကန့်လှန့်ထားပေမဲ့စာအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါတယ
်Les bouquinistes sont à Paris ce que les gondoliers sont à Venise.
Gondola lire မရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်တယ်လို့စာအုပ်တက်တာတွေစာအုပ်အဟောင်းရောင်းဆိုင်တွေမရှိတဲ့ Paris မြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူး။ဒီဆိုင်တွေက Paris မြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်။ဒီစာအုပ်အဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီ။အခုကြတော့မှ Olympic ဖွံ့ဖွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပါ။
e-book လို့ digital စာအုပ်တွေပေါများလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းအရောင်းဆိုင်တွေပျောက်ပြက်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
။ On sort du Covid, on a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues, on les a
Covid ကရောဂါကြောင့်ထိခိုက်ခဲ့တာကနေအခုမှပြန်ကောင်းကစားပဲရှိပါသေးတယ်။ Covid မှာကျွန်တော်တို့တော်တော်ကိုထိခိုက်ခဲ့တာပါ။ကျွန်တော်မိတ်ဆွေစာအုပ်အဟောင်းရောင်းသူတချို့ဆိုရင် Covid ကာလတည်းကမတွေ့တော့ပါဘူး။ဘာဖြစ်သွားကြလဲတော့မသိပါဘူးသူတို့စာအုပ်တက်တာတွေကတော့အခုထိရှိနေတော့မှကိုဗစ်အပြင်နှီးပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားလျော့စရာဖြစ်ပါတယ်ကျွန်တော်တို့ဘက်ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပါ
ပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်ပြကန်းပြီးမှစာအုပ်အဟောင်းတွေကိုတစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ19ရာစုလောက်ခဲကဖြစ်ပါတယ်။19ရာစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှရေးပန်းစားလာတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်ကျေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမျိုးရဲ့တမိုင်းဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်ကျွန်မစုမြတ်ပါမှာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည့်ပြည့်စုံချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲရင်ဖွင့်လွှာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်လဲ VOA ရဲ့ Facebook စာမျက်နှာကနေစာရေးသားဆက်သွယ်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ဗဟိုနေမနက်ခင်းအစီအစဉ်တွေဒီမှာအဆုံးသတ်ပါပြီကျွန်မအမေရိကန်သမ္မတဂျိုးဘိုက်ဒန်အစ္စရေးကိုသွားဖို့ပြင်ဆင်နေစမှာပဲအင်္ဂါနေ့ညကဂါဇာဆေးရုံထိမှန်ပေါက်ကွဲခဲ့တဲ့အတွက်လူရာပေါင်းများစွာတေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုမှာတေဆုံးသူ900ရှိတယ်လို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကပြောပါတယ်။ဂါဇာမြို့ကအယ်အာလီအရက်ဆေးရုံတိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးကိုဟာမတ်အဖွဲ့ကအပြစ်တင်ပါတယ်။အစ္စရေးစစ်တပ်ကတော့ဒါကိုညှင်းဆို့လိုက်ပြီးပါလက်စတိုင်းဂျီဟတ်အဖွဲ့ကပစ်ခတ်တဲ့ဒုံးကြီးကလမ်းလွဲပြီးတော့ဆေးရုံကိုထိမှန်သွားတာဖြစ်တယ်လို့ဆိုပါတယ်။အတန်ထက်မြန်တဲ့ဒုံးကြီးတွေနဲ့ AI ခေါ်ညာရင်တူအပေါ်တိုးတက်ရေးမှာအသုံးပြုနိုင်တဲ့ခင်မီကွန်ပျူတာ chip ပြားတွေတရုတ်ပြည်ကိုမပေါ်ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာထိန်ချုပ်လိုက်ပါတယ်။အမျိုးသားလုံခြုံရေးနဲ့လူအခွင့်အရေးဆိုင်ရာအကျိုးဆက်တွေဖြစ်လာမှာကိုကာကွယ်ဖို့ရည်ရွယ်ပြီးတော့သတ်မှတ်ချက်အစ်စ်တွေကိုချမှတ်လိုက်တာဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးဂျီနာရီမွန်ဒိုကပြောပါတယ်။တခါမြန်မာစစ်တပ်ကိုအရေးယူနိုင်မဲ့လမ်းကြောင်းအလုံးအချိန်မဆိုင်ပြက်ပြက်တသားအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေညီလာခံကအဖွဲ့ဝင်နိုင်ငံတွေကိုအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။အမည်မဖော်ပြလိုတဲ့အဖွဲ့80အဖွဲ့ပါအပါဝင်မြန်မာနိုင်ငံဒေသတွေနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကကုလသမဂ္ဂအထွေထွေညီလာခံကိုအောက်တိုဘာလ18ရက်နေ့စွဲနဲ့ပေးပို့တဲ့အိတ်ဖွင့်ပေးစာမှအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ တဲ့အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မသိငီတိုက်ဖြစ်ပြီးတော့ဒီမနေ့ဗုဒ္ဓဟူးနေ့မနေ့ဖက်6နာရီနေ9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 50တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com ရဲ့ပင်မစာမျက်နှာရဲ့အောက်မှာတွေ့ရတဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီယံဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော်သားရှင်တွေနဲ့အတကွာမြန်မာပြည်သူပြည်သားအားလုံး VOA ကိုအခုလိုအားပေးနာဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ